ီးခဲ့တဲ့အစိုးရတက်တန်းမှာငင်းပွားစရာတွေစိန်ခေါ်မှုတွေကြုံခဲ့ရတဲ့တိုင်းသားနယ်မြေတချို့မှာထောက်ခံမှုတွေကြာစင်းမယ်လို့ခန့်မှန်းထားကြပေမဲ့ရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအသာရနေတဲ့အခြေအနေကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါဗိုလ်ချုပ်ကျေးရုပ်တိဆောက်တာနဲ့ဝန်ကြီးချုပ်ရဲ့ဗန္ဒာငွေကြေးသုံးစွဲမှုကိုပြည်내လွှတ်တော်မှာမဲခွဲအရေးယူတာတွေအထိဖြစ်ခဲ့ရတဲ့အခြေအနေတွေကြောင့် NLD ပါတီဟာကြားပြည်내မှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာပါရွေးကောက်ပွဲမှာလည်းဒေသခံတိုင်းရင်းသားပါတီတွေရဲ့ပြန်ဆန်မှုတွေအားကောင်းလာတာကြောင့် NLD ပါတီအနေနဲ့အရင်လိုနိုင်အောင်မလားဆိုတဲ့မေးခွန်းတွေဖက်ပေါ်ခဲ့ပေမဲ့အခုနောက်ဆုံးမဲရက်လက်တွေရနေရအများစုမှာအနိုင်ရတာတွေ့ရတယ်လို့ရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ KND လူခွင့်ရေးအဖွဲ့ကကိုပညာကပြောပါတယ
်ကျွန်တော်တို့ဒီဒီနယ်ရ34ညအကုန်လုံးပေါ့နော်34ညမှာကျွန်တော်တို့ NLD ကအများဆုံးနဲ့120ရတယ်ဒုတိယကတော့ KYSTC က8ညနောက်ပြီးတော့မှဒီ USDP က6ညနဲ့အနိုင်ရထားပါတယ်
NLD ပါတီကလွိုက်ကော်ဒီမော့ဆိုမဲဆဲနဲ့ဖားဆောင်မြို့နယ် KYSDP ကကြားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆိုမြို့နယ်နဲ့ USDP ကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဘော်ခဲမြို့နယ်ကလွတ်တော်နေရာအားလုံးမှာအနိုင်ရကြပြီးရှားတော်မြို့နယ်မှာတော့ KYSDP က3နေရာနဲ့တီခိုင်ဖြိုးက1နေရာအနိုင်ရတာပါဗမာတိုင်းသားရေးရဝန်ကြီးနေရာကိုတော့ NLD ကအနိုင်ရထားပါတယ်မဲရည်တွက်မှုပြီးစီးသွားပေမဲ့ဒီနယ်ရွေးကောက်ပွဲကွန်ဖရင့်ကတော့ဒီကနေ့ညနေပိုင်းအထိအတည်ပြုထုတ်ပြန်တာမရှိသေးကြောင်းလည်းပြောပါတယ်ဖူဆိုမျိုးနယ်ဒီနယ်လွှတ်တော်အမှတ်1ကအနိုင်ရထားတဲ့ဒေါ်အေဗလင်းကတော့ဒီမဲရည်တွက်မှုရလတ်ကိုအတည်ပြုပြီးဘာကြောင့်မထုတ်ပြန်ကြလဲဆိုတာမသိရကြောင်းပြောပါတယ်
အဲ့ဒီနေ့တမိုင်းချက်မယ်လို့ပြောပြမတော့နော်အခုချိန်ဒီမထွက်နိုင်ဘူးပေါ့။ဘယ်နေရာမှာအများစံစားနေတယ်လဲတော့မပြောချက်ဘူးပေါ့နော်
။ကြားပြည်နယ်ရွေးကောက်ပွဲကွန်ဖရင့်ကတာဝန်ရှိသူတဦးကတော့မဲရလက်တွေကိုမြို့နယ်အလိုက်စီစစ်နေစေဖြစ်တယ်လို့ VOA ကိုအခုလိုပြောပါတယ
်။မြို့နယ်ဒီမှာစစ်နေပါလေကြာ။ဟိုဟာလေးမှားပါဆိုလို့ကျွန်တော်ပုံနဲ့16တွေ16တွေနဲ့တိုက်စစ်နေပါလေ။ကျွန်တော်မြို့နယ်ကသေးကြပြီဆိုတော့သူတို့ဒီနယ်ကိုထိုးမှာပေါ့ကျွန်တော်လည်းကြောင်သေချာမှန်အောင်စစ်ဆိုင်နေလို့နေကြရမှာပေါ့
ကချင်ပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Humanity Institute ကဦးကျိုးဆက်ကတော့ကချင်ပြည်နယ်အတွင်းကမဲဆန္ဒနဲ့အသီးသီးကမဲတွေကိုရေတွက်နေစေရှိကြောင်းနဲ့တချို့မြို့နယ်တွေကိုဆက်သွယ်လို့မရသေးကြောင်းပြောပါတယ်။ကနဦးရထားတဲ့သတင်းတွေအရဒီကနေ့မဲရေတွက်မှုအခြေအနေပေါ်သူကအခုလိုသုံးသပ်ပြောဆိုပါတယ
်။အနေအားတော်တော်များများတော့ NLD ကနေဟိုဦးဆောင်နေလို့ဟိုဘာလို့ဒီတူပါရောဟိုဒီနေမှာရောအမျိုးသားမှာရောတုံးခုစလုံးမှာကျတော့ NLD ဆက်နေဟိုတိတိတသားကြီးဥဆောင်နေတဲ့ကျွမ်းနေတာမျိုးတော့တွေ့ရတယ်ပေါ့နော
်အခြားဥဆောင်နေတဲ့ပါတီတွေကတော့ KSPP ကကချင်ပြည်နယ်ပြည်သူ့ပါတီနဲ့ USDP ပါတီတို့ဖြစ်ကြောင်းပြောပါတယ်ရှမ်းပြည်နယ်ကနေရာအများစုမှာတော့ SNLD ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဥဆောင်နေကြောင်းကျွမ်းမြေတထောင်ဖောင်ဒေးရှင်းရဲ့ဒါရိုက်တာကွန်ဟင်းမြို့နယ်ကအငိမ့်စားပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကပြောပါတယ
်အခုလောလောဆယ်ကျမတို့ဒေတာဒီလိုလင်ခရိုင်နဲ့လင်ခေးခရိုင်ပေါ့နော်ဒီကျေးစုတို့မန်ရှူတို့လေချာအလေချာနောက်ပြီးလို့ရှိရင်ဒီခိုလံဖက်ကွန်ဟင်းမွန်နယ်လင်းခေအရာကတော့ဒီ SNLD ကြားကောင်းနေနိုင်နေတယ်ဆိုတဲ့ဟာကိုတော့တင်ချားရတယ်ပေါ့နော
်။လွိုင်လင်းမြို့နယ်မှာ USDP ကဥဆောင်နေပြီးရှမ်းမြောက်ဒေသတီဘောကြောင့်မဲနမ်တူမူဆယ်ဘက်မှာတော့ SNLD ကြားကောင်းပါတီလာရှိုးမှာ NLD ရှမ်းပြည်နယ်အရှေ့ပိုင်းမှာတော့ NLD နဲ့ USDP တို့ကနေရာအချို့မှာဥဆောင်နေကြောင်းပြောပါတယ်။လောလောဆယ်မှာတော့တနင်္ဂနွေလုံးမဲရက်လက်တွေကိုတက်ဆိုင်ရရွေးကောက်ပွဲကွန်ဖရင့်တွေကရည်တွက်နေစေရှိပြီးပြည်ထောင်စုရွေးကောက်ပွဲကွန်ဖရင့်ကတော့နေ့ကင်း12နာရီညနေ4နာရီနဲ့ည8နာရီအချိန်တွေမှာမဲရက်လက်တွေကိုတနေ့3ချိန်ကြီးညာသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်